အာနာယကြံ့ခိုင်ရေးပါတီအတွင်ထိပ်ပိုင်းနေရအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းနိုင်ငံရေးပါတီတွေရဲ့အမြင်တွေကိုလည်းတင်ပြပေးချင်ပါတယ်။လက်ရှိအာနာယကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်ခေါင်းဆောင်နေရအပြောင်းလဲတွေကြောင့်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုဖြစ်လာမှာကိုနိုင်ငံရေးပါတီခေါင်းဆောင်ချုပ်ကစိုးရိမ်နေတာရှိပါတယ်။အဓိကကတော့ဒီအစိုးရစစ်တပ်နဲ့အာနာယပါတီကတပေါင်းတည်းဖြစ်နေတာကြောင့်ရွေးကောက်ပွဲကိုတရားမျှတပြီးတော့လွတ်လပ်မှုရှိပါမလားဆိုပြီးစိုးရိမ်နေကြတာပါ။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနီးကပ်လာချိန်မှာစစ်တပ်အတွင်ထိပ်ပိုင်းအရာရှိကြီးတွေအပြောင်းအလဲနဲ့အစိုးရအဖွဲ့အတွင်းကဝင်ကြီးအပြောင်းအလဲတွေဇက်တိုက်ဖြစ်ပေါ်လာပြီးတဲ့နောက်မှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်အပြောင်းအလဲထပ်မံဖြစ်ပေါ်လာတာပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအပေါ်မှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်ရွေးကောက်ပွဲမှာလက်လက်ပြီးတရားမျှတမှုရှိပါမလားပေါ့နော်အရင်အနေထားအတိုင်းဆိုရင်တော့ကျွန်တော်ကအပါလေကြီးရခိုင်နှုန်းတော်တော်များများကျွန်တော်ကလက်လက်ပြီးပြင်းထန်တယ်လို့ပြောလဲနိုင်တာပေါ့အခုအနေထားအကျတော့ပါလက်သွားပြီး2010ဒီကဘွယ်မတိုင်ခင်ကအနေထားလေတက်မတော့ဒီဆိုင်ဖြူဖြူရကတနည်းပြင်းထဲဖြစ်သွားတယ်ပုံစံပေါ်သွားတယ်နော်တက်မတော့ဒီဆိုင်ဖြူပါတီနဲ့အစိုးရအဖွဲ့ကတပေါင်းတည်းပဲဖြစ်သွား
တယ်တလို့ပြောင်းလဲသွားတဲ့အာဏာရပါတီအတွင်းကအခြေအနေကိုဦးရဲထွန်းကအခုလိုဆက်ပြောပါတယ်
ကျွန်မရဲ့မိမတိုင်ခင်ကအနေထားအတိုင်းဆိုရင်ဒီထံကျိုးပါတီကပြင်ပြင်းနဲ့သမရလောင်းကဥရှင်မှန်ဖြစ်ပြီးတော့တမရော်ကပြင်ပြင်းနဲ့သမရလောင်းကဥသိမ့်သိမ့်ဖြစ်နိုင်တယ်အဲ့တော့အဲ့ဒီတယောက်တည်းဖြစ်သွားဖို့အတွက်သူတို့တမရော်နဲ့ဒီထံကျိုးကပေါင်းဆက်နိုင်တဲ့အနေထားမရှိဘူးအခုဆက်နေရဲ့နောက်ပိုင်းအခင်းချင်းအရာဆိုလို့ရှိရင်တော့တမရော်နဲ့ဒီထံကျိုးကပေါင်းဆက်နိုင်တဲ့အနေထားဖြစ်သွားပြီးတော့ဘသူကိုသမရဖြစ်ခြင်းတလဲဘသူကိုသမရဖြစ်စေခြင်းတလဲဆိုတာဒီခိုင်ကျိုးကလွတ်တော်ရဲ့2600ခိုင်နှုန်းနော်လွတ်တော်ကိုယ်စားလှယ်660ကျော်ရဲ့2600ခိုင်နှုန်းနဲ့ရမယ်ဆိုရင်တမန်တော်က2500ခိုင်နှုန်းနဲ့ပေါင်းပြီးတော့သူတို့လိုချင်တဲ့သမရကိုလှုပ်ချသူတို့ယူနိုင်တဲ့အခြေအနေရှိတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ပြည်ခိုင်ကျိုးပါတီအတွင်းအပြောင်းလဲအပေါ်အခုလိုဝေဖန်ထုတ်ပြပါတယ
်ဒီလိုဒီကြလားမကြလားပထမဆုံးယူလို့မရကျွန်တော်မှန်ကားကြရဒီလိုဒီကြရမဟုတ်ဘူးသူတို့အရင်တိုင်းလုပ်တဲ့ဘုံအစ်မတိုင်းလုပ်တယ်လို့ယူဆဒီကြတော့သူတို့ပါတီဟာဒီလိုဒီလိုကြတဲ့ကြောင့်လို့နောက်နောက်မှပါတီကဘုံလုံးနဲ့ဘုရားနိုင်ငံမှာဒီလိုဒီလိုရရရှိတဲ့ဆရာအကြောင်းကဆန်းနေတယ်လို့ကျွန်တော်ပြင်နေခင်ဗျာအလားလားမကောင်းဘူးဘုရားနိုင်ငံကလည်းဒီလိုတန်းကြောင်းတဲ့အလားလားမကောင်းဘူးမကောင်းတဲ့အစင်လာတစ်ခုဒီောက်တယ်လို့သူတို့ပြင်နေခင်ဗျာလာမယ့်ရုပ်ပွဲနဲ့ပတ်သက်လို့ဒီမှာဖြစ်ပါမလား
NLD ပါတီနဲ့ဆက်ဆံရေးကောင်းတယ်လို့အများကမြင်ကြတဲ့သူရဦးရွှေမန်းကိုပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကနေအနားပေးလိုက်ပေမဲ့ NLD ပါတီအပေါ်တစုံတရာတယောက်မှုရှိမယ်လို့မြူဆကြောင်းလည်းပြောပါတယ်။တန်ရင်သာစီလုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူပါတီဗဟိုကော်မတီဝင်ဦးဟန်ရွှေကတော့အခုလိုသုံးသပ်ပါတယ်
။နိုင်ငံရေးပါတီရဲ့သဘောတဘာဝအရာတော့ဒီလိုပဲဖြစ်တဲ့အနေအထားမျိုးတော့ရှိပါတယ်။ကမ္ဘာတမပါတီရမပါတီရဒမိုကရေစီရှိနေတာလားဒီမကျင်းလုံးနိုင်ရပေါ့လေနောက်တော့စီယုံရေးလုပ်တဲ့အခါမှာလည်းပဲပါတီအတွက်စီယုံနာမျိုးမဟုတ်ဘဲနဲ့တလက်ကိုင်စီယုံနာမျိုးတို့လိုလိုထားမျိုးတွေရှိရင်လည်းပဲဒါပြရတော့အဲ့လိုဖြစ်တဲ့တဘာဝတော့ရှိပါတယ်တော့ကျွန်တော်တို့ကဒီပါတီတစ်ခုတည်းနဲ့မကြည့်ပဲနဲ့တိုင်းပြည်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့တိုင်းပြည်အတွက်ကတော့ဒါအလုံးတစ်ခါမှလုပ်ပဲကျွန်တော်နေတော့ပြောချင်ပါတယ်ခင်ဗျ
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာစစ်တပ်ကထိပ်ပိုင်းအရာရှိကြီးတွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပါတီဖြစ်ပြီး2010ရွေးကောက်ပွဲမှာကိုယ်စားလှယ်အများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ်